မြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ဒီမြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့တို့တရုတ်နိုင်ငံကူမင်မြို့မှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပေမဲ့လို့ရလက်မထွက်ဘဲနဲ့ပြီးဆုံးသွားတယ်လို့ဒီဆွေးနွေးပွဲနဲ့နှိစက်သူတွေကပြောပါရယ်တရုတ်ဆွေရချားဝင်စစ်ဆက်မှုနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်အဖွဲ့နဲ့အရခတက်တော် AA ကိုကက် MDA နဲ့တအန်း TNL ညီနောင်သုံးဘွဲ့ကကိုယ်စားလှယ်တွေဒီလ14ရက်နဲ့15ရက်နေ့တွေကတွေ့ဆုံခဲ့ကြတယ်လို့16ရက်နေ့မနက်ပိုင်းမှာတော့ AA အရခတက်တော်နဲ့တနအီလောက်တည်တံ့တွေ့ခဲ့တာဖြစ်ပါတယ်ဒီဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အပြင်ကိုမပေါက်ချဖို့တရုတ်ဘက်ကပြိပင်ထားတဲ့အတွက်ဆွေးနွေးမှုတွေရဲ့အသေးစိတ်ကိုမသိရပေမဲ့လို့အပြင်အလံတောင်းဆိုချက်တွေညှိနှိုင်းလို့မရပဲပြီးသွားတယ်လို့ဒီဆွေးနွေးပွဲအကြောင်းကိုသိထားတဲ့နှိစက်သူတွေကပြောတာပါဒီနောက်အဖွဲ့ဝင်၃ဖွဲ့တွေကတခုဖြစ်တဲ့ AA အရခတက်တော်နဲ့စစ်ကောင်စီကြားရခိုင်ပြည်နယ်တွင်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာ AA အဖွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေဒီချိန်မှာတီးတန့်တွေ့ဆုံဆွေးနွေးကြတာဖြစ်ပေမဲ့ဆွေးနွေးပွဲပြတ်သွားတယ်လို့လည်းသိရပါဗျ။တရုတ်စစ်ဆက်မှုနဲ့ညီနောင်၃ဖွဲ့အခုလိုတွေ့ဆုံဆွေးနွေးတာကတော့ဒါ၅ချိန်မြောက်ဖြစ်ပါတယ်။အခုဒီချိန်ဆွေးနွေးပွဲမအောင်မြင်သလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနိုင်ခြေရှိတယ်လို့လည်းနှိစက်သူတွေကပြောပါဗျ။နောက်တစ်ချိန်ဘယ်တော့ထပ်မံတွေ့ဆုံမလဲဆိုတာလည်းမသိရသေးပါဘူးရှင်။